ဒီခီးစဉ်ဖြစ်ခဲ့တာကိုကျွန်တော်အံ့ဩမိပါတယ်။ဘန်ကီမွန်ဟာသူဒုက္ခထအဖြစ်တာဝန်ယူထားတဲ့ The Elders ကမ္ဘာအထင်ကြီးကခေါင်းဆောင်ကြီးများအဖွဲ့ကိုစားမြန်မာနိုင်ငံကိုသွားဖို့စိတ်အားထက်သန်နေတာကြားပါပြီ။ဒါပေမဲ့သူခီးစဉ်ကိုတပ်မတော်ကလက်ခံမဲ့ရိတ်ရောင်တော့မပြသခဲ့ပါဘူး။အခုလိုရုတ်တရက်ခီးစဉ်ဖြစ်ခဲ့တာကိုအံ့ဩမိပါတယ်။ကနဦးတို့မြန်ချက်ဆိုရင်တော့ခီးစဉ်ရလဒ်ကိုကျွန်တော်တို့စောင့်ကြည့်နေပါတယ်။ဘန်ကီမွန်ရဲ့ခီးစဉ်ဟာထပ်တမှုရှိလားမရှိဘူးလားဆိုတာဒီချိန်မှာပြောဖို့အလွန်ခက်ခဲပါတယ်။ကျွန်တော်တို့အသေးချာမသိရသေးလို့လည်းဖြစ်ပါတယ်မစ္စတာဘန်ကီမွန်ဒါမှမဟုတ်သူကိုစား The Elders အဖွဲ့ကခီးစဉ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာဘန်ကီမွန်ကသူဘာပြောခဲ့တယ်လဲဆိုတာဖော်ပြထားပေမဲ့ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကဘန်ကီမွန်ကိုဘာတွေပြန်ပြောခဲ့တယ်လဲဆိုတာရေးသားထားတာမတွေ့ရပါဘူးဒါကြောင့်ဘန်ကီမွန်ခီးစဉ်အောင်မြင်မှုရှိမရှိမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဆိုတော့သူခီးစဉ်အဓိကရည်ရွယ်ချက်အကောင့်ထဲပေါ်နိုင်မလားဆိုတာကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ်ဖြစ်နိုင်တဲ့အချက်နှစ်ချက်ရှိနေပါတယ်ဒါပေမဲ့တကယ်တမ်းဘာဖြစ်မလဲဆိုတာကျွန်တော်တို့သိမှာမဟုတ်ပါဘူးဖြစ်နိုင်ခြေရှိတဲ့အချက်တစ်ချက်ကတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မကြီးမင်းအောင်လှိုင်အနေနဲ့အထူးကြံစည်မှုပို့ပို့များလာပြီးတော့နိုင်ငံတကာအတိုင်းအဝန်းနဲ့ထိတွေ့ဆက်ဆံဖို့လိုလားကြောင်းပြသဖို့ကြိုးပမ်းချက်တရက်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကိုရိုင်းအဖွဲ့ဝင်ဖြစ်နေတဲ့အာဆီယံဒေသတွင်းအဖွဲ့ကိုရောတခြားဘယ်သူနဲ့မှထိတွေ့ဆက်ဆံလို့တဲ့ဆန္ဒကိုစစ်ကောင်စီကမပြသခဲ့ပါဘူး။နောက်တစ်ချက်ကလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ပတ်သက်လို့ ICJ နိုင်ငံတကာတရားရုံးမှာမေလ24ရက်နေ့မှာစစ်ကောင်စီကမဖြစ်မနေအစင်ခံစာတင်ပြရမယ့်ကိစ္စနဲ့ပတ်သက်မှုတချို့ရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ်။စစ်ကောင်စီကအစင်ခံစာတင်ပြရမယ့်အချိန်ကိုနောက်နှစ်အထိရွှေ့ဆိုင်းဖို့စူးစမ်းခဲ့ပြီးမယ့် ICJ နိုင်ငံတကာတရားဝန်ကလက်မခံဘဲနဲ့လာမယ့်မေလ24ရက်နေ့ကိုနောက်ဆုံးထားအစင်ခံစာကိုတင်သွင်းရမယ်လို့အမိန့်ချမှတ်ထားပါတယ်။ဒါကြောင့်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဒီအစင်ခံစာမှာအပြည့်အစုံဆောင်တဲ့တခုခုကိုထည့်သွင်းဖို့စူးစမ်းတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒါတွေအားလုံးကထင်ကြီးတွေပါ။တကယ်တမ်းဘာကြောင့်ဆိုတော့ကျွန်တော်တို့မသိပါဘူး။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်မှာဘယ်လိုအကြောင်းပြချက်တွေပဲရှိရှိဘန်ကီမွန်ခီးစဉ်ဟာအကျိုးရှိလားမရှိဘူးလားဆိုတာရလတ်ထွက်လာမဲ့အပေါ်ပဲမူတည်ပြီးတော့ဆုံးဖြတ်နိုင်မှာဖြစ်ပါတယ်။ဒီခီးစဉ်ရဲ့ရလတ်ဖြစ်တင်တာကတော့အကြမ်းဖက်မှုတွေကိုရပ်ဆိုင်းဖို့ဆိုတဲ့ဘန်ကီမွန်ရဲ့တောင်းဆိုချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အပြုသဘောနဲ့တုံ့ပြန်ဖို့လိုပါတယ်။စစ်ကောင်စီလက်ထက်မှာတရားဝင်ရွေးကောက်ပွဲဆိုတာလုံးဝမရှိပါဘူး။စစ်ကောင်စီတပ်ထံမှလွတ်လပ်တရားမျှတပြီးတော့အများလက်ခံနိုင်တဲ့ရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေမရှိပါဘူး။ဒါကအတော်လေးကိုရှင်းပါတယ်။ဒါကြောင့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတာကိုစစ်ကောင်စီဘက်ကရက်ဆိုင်ထားခဲ့ပါတယ်။အရင်ကဒီနှစ်အောက်တိုဘာလမှာရွေးကောက်ပွဲကျင်းပဖို့ပြောခဲ့ပါတယ်။နောက်တော့ဖေဖော်ဝါရီလမှာအရေးပေါ်အခြေအနေကြေညာခဲ့တဲ့အတွက်နိုင်ငံတော်ရေးပေါ်အခြေအနေမှာရွေးကောက်ပွဲကိုကျင်းပလို့မဖြစ်နိုင်တော့ပါဘူး။အဲ့လိုအရေးပေါ်အခြေအနေတက်တန်းတိုးတဲ့အချိန်တုန်းကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မင်းကွန်းပြောခဲ့တာရှိပါတယ်။စစ်ကောင်စီဟာတိုင်းပြည်ရဲ့ထက်ဝက်အောက်လောက်ကိုပဲထိန်းချုပ်ထားနိုင်တဲ့အတွက်နိုင်ငံတော်ကကြုံမှာရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ခံခဲ့ပါတယ်။ဒါကြောင့်လက်ရှိအခြေအနေအရရွေးကောက်ပွဲကျင်းပဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူး။စစ်တပ်ကရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေအတိုင်းအတာတစ်ခုထိဆက်လုပ်နေပေမဲ့ဒီနှစ်တွင်းမှာရွေးကောက်ပွဲကျင်းပဖို့ဆိုတဲ့အခြေအနေဖြစ်လာမယ်လို့တော့ကျွန်တော်မမြင်ပါဘူး။နောက်လာမယ့်နှစ်မှာစစ်တပ်ကရွေးကောက်ပွဲကျင်းပဖို့ဆက်ပြီးကြိုးပမ်းသွားမှာဖြစ်ပေမဲ့လွတ်လပ်တရားမျှတပြီးတော့နိုင်ငံကကလက်ခံမဲ့ရွေးကောက်ပွဲဆိုတာကတော့ဖြစ်လာဖို့မရှိပါဘူး။နိုင်ငံတကာအတိုက်အဝန်းအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးလှုပ်ရှားမှုအတွက်ပံ့ပိုးကူညီဖို့အလွန်နှေးကွေးနေပုံကိုနှိုင်းယှဉ်ပြောစရာစကားဝေါ်ဝါဒတောင်မရှိတော့ပါဘူး။အခြေအနေကတကယ့်ကိုကြေကွဲဝယ်ကောင်းပါတယ်။ NGO အနေနဲ့ခုခံတော်လှန်ရေးအတွက်လက်နက်တွေကိုတောင်းဆိုထားပါတယ်။အခုချိန်မှာဒီတောင်းဆိုချက်နဲ့ပတ်သက်လို့အခြားနိုင်ငံတွေကတုံ့ပြန်လာမဲ့အလားအလာကျွန်တော်မတွေ့ရသေးပါဘူး။ဒါပေမဲ့နိုင်ငံတကာစနစ်အရလက်နက်တွေထောက်ပံ့စရာမလိုဘဲနဲ့အခြားလှုပ်ပေးနိုင်စရာတွေအများကြီးရှိပါတယ်။ကုလသမဂ္ဂကိုယ်တိုင်ရောအာဆီယံကိုယ်တိုင်ပါမြန်မာနိုင်ငံရဲ့အခြေအနေကိုဖြေရှင်းဖို့သူတို့ရဲ့ဂရုကဝတ်တွေကိုအထင်အရှားပြတ်ကွက်နေကြတာပါ။ဟုတ်ပါတယ်။အာဆီယံဘုံသဘောတူညီချက်အချက်5ချက်ရှိတယ်လို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှမြန်မာအရေးဆုံးဖြတ်ချက်ချနိုင်ခဲ့တာလည်းရှိပါတယ်။ဒါရီဟာအဖွဲ့နှစ်ခုလုံးရဲ့အပြုသဘောဆောင်တဲ့လှုပ်ရှားမှုတွေပါဒါပေမဲ့ဒီအဖွဲ့နှစ်ခုလုံးကသူတို့ချမှတ်ထားတဲ့အချက်တွေကိုကောင်တယ်ဖော်ဖို့ပြက်ကွက်ခဲ့ပါတယ်အ ASEAN ကလောသမဂ္ဂ ဟာ မြန်မာအရေးမှာ ထိရောက်မှုမရှိဘူးဆိုတာကို ပြနေတဲ့ အချက်က ဆိုရင်ဘူး ကောင်းပါလေ နိုင်ငံတကာ အဖွဲ့အစည်း နှစ်ခုရဲ့ ဂုဏ်သိက္ခာ ဟာ မြန်မာနိုင်ငံနဲ့ ဆက်ဆက်နေတာပါ လက်နက်တွေ ပံ့ပိုးစရာ မလိုဘဲနဲ့ မြန်မာဒီမိုကရေစီ ရေးလှုပ်ရှားမှုအတွက် လှုပ်ပေးနိုင်တာတွေ အများကြီးရှိနေပေမဲ့ ဒီကနေ့တစ်ချိန်အထိ ကလောသမဂ္ဂ ASEAN နဲ့ အခြားနိုင်ငံတွေဟာ ဒါတွေလှုပ်ဖို့ ပြင်ဆင်ထားတာမရှိပါဘူး